တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းပယ်လိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလို့အများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲ့ညှင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်ဆွေးနွေးမှုတွေဆက်ပြီးရှိနေပြီးအမြဲတမ်းရှိနေမှာလို့သမ္မတထရန့်က VOA ရဲ့မေးမြန်းမှုကိုဖြေကြားတာဖြစ်ပါတယ်သဘောတူညီချက်ရလူရခင်အခြေအနေရှိခဲ့ပြီးသူတို့ဘက်ကချိုးဖြတ်သွားတာလို့အမေရိကန်သမ္မတကအင်ဂျီရောတောင်ဘက်မြက်ခင်းပြင်မှာအင်ကန်နေမနက်ပိုင်းမရင်းဝမ်ရဟတ်ရှင်မော်မတက်ခင်ဖြေကြားသွားတာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတကဒီသတင်းဘက်ထဲမှာထတ်တိုးလုပ်ဖို့ဆုံးဖြတ်ခဲ့တာလို့အစိုးရရရှိတွေကလည်းပြောပါတယ်။သူတို့ကတော့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအဖြစ်ဒေရိုရင်ညွန်ပြောဆိုကြပါတယ်။သမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်လာပြီးနိုင်ပိုင်းအကြံမှာတော့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကော်နဲကကုန်သွယ်ရေးစစ်ပွဲမှာဘယ်သူမှမနိုင်ဘူးဆိုပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။